ဒီနေ့အောက်တိုဘာ16ရက်နေ့ဟာကမ္ဘာစားနပ်ရိက္ခာနေ့ဖြစ်ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ကတော့ကမ္ဘာမှာစားနပ်ရိက္ခာချက်တဲမှုကိုအစိုးရအောင်ထပ်ကြုံရမယ်ကိန်းစိုက်နေတယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာမှာအစာရေစာငတ်မွတ်သူဥယျာဟာဒီနေ့2022ခုနှစ်နှစ်စာမှာ282တန်းကနေအခုအခါမှာတော့345တန်းကိုမြင့်တက်သွားတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ကပြောပါတယ်။အခုညီလိုအပ်သူ132တန်းကိုကူညီထားပြီးတော့ဒီနှစ်ကုန်မှာ153တန်းထိကူညီပေးနိုင်ဖို့မျှော်လင့်ကြောင်းဒီအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတန်း2400လိုအပ်တယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ကောက်ပဲသီးနှံပျက်စီးမှုတွေကြောင့်ကမ္ဘာတော်မှာရှိတဲ့လူသန်းပေါင်းများစွာဟာအစာမစားနိုင်ဘဲနဲ့အငတ်ဘေးနဲ့ကြုံနေရပြီးတော့အတော်များများဟာလည်းအာဟာရမပြည့်ဝတဲ့တန်းကိုခံနေရပါတယ်။ကမ္ဘာပေါ်ကဆင်းရဲဆုံးလူဦးရေရဲ့80ရာခိုင်နှုန်းဟာကျေးလက်ဒေသမှာနေကြတာဖြစ်ပြီးတော့သူတို့ဟာတဘောဘေးအန္တရာယ်နဲ့လူတွေကြောင့်ဖြစ်လာတဲ့ဘေးဒုက္ခဒဏ်တွေကိုအဆိုးအဝါဆုံးခံရသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာနဲ့လေယာဉ်စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။အာဖရိကတိုက်ရှေ့ပိုင်းဒေသတစ်ခုလုံးမှာဆိုရင်လည်းလူဦးရေ0.2%တောက်ဟာလွန်ကူစိုးရင်စရာကောင်းလောက်အောင်စားနပ်ရိက္ခာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ခြောက်သွေ့ပြီးမူးခေါင်တဲ့ဒေသလူသားချင်းစာနာမှုဆိုင်ရာကိုရက် HN ကပြောပါတယ်ခင်ဗျာ။